ယူကရိန်းအရှေ့တောင်ပိုင်းမာရီယိုပိုစိတ်ကမ်းမြို့ကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းဆောင်တာတွေပြီးဆုံးသွားပြီဖြစ်ကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်အိုင်နာဗရက်စချက်က Telegram လူမှုကွန်ရက်ကနေပြောကြားလိုက်ပါတယ်။မာရီယိုပိုတမနီဆက်ယုံဝန်ထဲမှာပိတ်မိနေတဲ့အမျိုးသမီးတွေ၊ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအားလုံးကိုဘေးလွတ်ရာရွှေ့ပြောင်းကဲထုတ်နိုင်ခဲ့ပြီလို့ Kiev က VOA သတင်းတောက် Anna Chanikova ကပြောပါတယ်။ Soviet ခေတ်တမနီဆက်ယုံအဇော့ဖ်စတာဝင်းဟာသတင်းဆက်ပတ်ကြားနေပြီဖြစ်တဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုကိုရဲရဲရင့်ရင့်ခုခံတော်လှန်တဲ့ယူကရိန်းတပ်သားတွေရဲ့နောက်ဆုံးခြေကုပ်ယူတဲ့နေရာလည်းဖြစ်ပါတယ်။ဒီဆက်ယုံဝင်တဲ့ပိတ်မီနေသူတွေကိုတာဝန်ယူကဲထုတ်ပေးနေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ ICRC တို့ကတော့ဒီဒေသကသူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းပြီးဆုံးပြီလို့အတည်မပြုသေးပါဘူး။တိုက်ပွဲမှာပါဝင်နေတဲ့အဖွဲ့အားလုံးကဘေးကင်းတဲ့လမ်းကြောင်းဖြစ်တဲ့သဘောတူထားတဲ့အဇော့စတာနဲ့မာရီယိုပိုတဝိုက်ကတခြားနေရာတွေမှာကုလသမဂ္ဂနဲ့အတူ ICRC အဖွဲ့သားတွေလုတ်ကင်နေကြဆဲဖြစ်ပြီးလုပ်ငန်းပြီးရင်အသေးစိတ်ကိုတင်ပြပေးမယ်လို့ကုလသမဂ္ဂအိုချာယုံပြောခွင့်ရကပြောပါတယ်။ယူကရိန်းစစ်တပ်အကြီးအကဲကတော့အဇော့စတာမှာစနေနေ့ကရုရှားဘက်ကပစ်ခတ်တိုက်ခိုက်ဖို့ကြိုးစားခဲ့တယ်လို့ပြောပါတယ်။ယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့ရုရှားတပ်တွေကယူကရိန်းနိုင်ငံတလွာဆေးရုံစည်းကမ်းပေါင်း200လောက်ကိုတိုက်ခိုက်ခဲ့တာကိုဒပွေးရှိုးကမှတ်တမ်းတင်ထားတယ်လို့ပြောပါတယ်။